ရှမ်းပြည်နယ်လရှုံနယ်မူဆယ်မြို့တွေမှာဒီရက်ပိုင်းအတွင်းမိုးသီးထန်ရေးကြီးမှုတွေကြုံရပြီးအနည်းဆုံးလူတဦးသေဆုံးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်မြန်မာနိုင်ငံနေရာအတော်များများမှာမိုးရေကြီးနိုင်ကြောင်းသတိပေးထားချိန်မှာရှမ်းပြည်နယ်ကရေကြီးမှုဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပြောပို့လာတာကိုကုသဝတ်လိုင်ပြောပြပေးပါအောင်ခင်ဗျာ
မကြသေးခင်ရက်ပိုင်းတွေကဆလို့မိုးသက်ထန်စွာရွာသွန်းမှုတွေကြောင့်လရှုံမြို့ပေါ်ကလူနေရပ်ကွက်တွေမှာရေလွှမ်းမှုတွေကြုံနေရတာပါမိုးများပြီးရေကြီးတာကြောင့်ဒီကနေ့မှာပဲလာရှုံမျိုးရက်ကွက်၅ခုမှာအုတ်တိုင်းကြိုကြပြီးလူတဦးသေဆုံးသွားတယ်လို့မြို့ကန်တဦးဖြစ်တဲ့ကိုသိမ့်မင်းထွန်းကပြောပါတယ်
။ရေစီးမြောင်းတွေရှိတဲ့နေရာတွေရဲ့အနီးတစ်ဝိုက်ပတ်ဝန်းကျင်မှာရှိတဲ့နေအိမ်တွေရက်ကွက်တွေမှာခြေကြီးတဲ့တန်းကိုပို့ပြီးမှခံရတာ။ချောင်းမြောင်းတဲ့နေရာနေရာတွေမှာခဲဆိုင်တွေဖွင့်ထားတဲ့အိမ်တွေရှိတယ်။အဲဒါကြီးဆိုရင်တော့သူတို့ရေဝင်သွားတာတွေပါရှိတာပေါ့နော်။အဲတော့တချို့ကြတော့လေရေလွတ်တဲ့နေရာကိုခက်တာပြောင်းရွှေ့ရတာတွေပါရှိတယ်။မင်းညရွာတဲ့မိုးကြောင့်ဒီမနက်အစောကြီးမှာနေပြတ်ထားတဲ့ပြောက်ကပုံပိုင်းဒီမှာဆုံးမသွားတဲ့ဖြစ်ချင်းရှိတာပေါ့သူပြေဆုံးမှုကတော့တစ်ခုရှိတယ
်မိုးများရေကြီးမှုကြောင့်တစ်ပင်ပြိုလဲတာလမ်းပိုင်းပျက်စီးတာတွေရှိတယ်လို့လည်းပြောပါတယ်ဒီကနေ့နေကင်းပိုင်းလောက်အထိရေပြန်ကျသွားပြီမဲ့တချို့အနေပိုင်းနေရာတွေမှာရေဝတ်နေတုန်းလို့ဆိုပါတယ်လာရှိုးမြို့မှာမိုးများရင်ရုတ်တရက်ရေကြီးတဲ့ဖြစ်ချင်းရှိတာမို့သတိထားနေထိုင်ရတဲ့အကြောင်းပြောဆိုပါတယ်အလားတူပဲမူဆယ်မြို့ကတချို့ရက်ကွက်နဲ့ကျေးရွာတွေမှာရေကြီးရေချမ်းနေတယ်လို့လည်းမူဆယ်မြို့ကန်တဦးကပြောပါတယ်
။ကျင်းလုံရွာလည်းရေဝင်နေ၊နောက်ခုနရက်ကအနေပိုင်းတွေလည်းရေဝင်နေ။ချောင်းတွေကပိတ်ဆို့ပြီးတော့ချောင်းရည်တွေရှင်တာပေါ့နော်။ချောင်းရည်တွေရှင်တော့အိမ်ကြီးတွေကိုဝင်တာ။အနေပိုင်းအိမ်ကြီးတွေကိုဝင်တာပါ။အဲ့ဒါကြီးနောက်တစ်ခါကျွန်တို့ဒီလေကွင်းတွေပေါ့နော်။နောက်ရေအတွက်တွေလေကွင်းတွေအဲ့ဒါတွေကိုဖို့ပြီးတော့အကွက်တွေရိုက်အိမ်ကြီးဆောက်၊တိုက်တွေဆောက်၊ဂူရောမီဆောက်ဆိုတော့အဲ့မှာတင်ဒီမှာရေနေတဲ့နေရာတွေကပျောက်ကုန်ပြီးတော့စိုက်နာချောင်းကြီးပန်ခန်းချောင်းကြီးလည်းရှင်တာပေါ့နော်
။ရေသွားလမ်းကြောင်းမရှိတဲ့အတွက်မိုးများရင်မျိုးရွာတဲ့ရေဝင်ရောက်ပြီးရေကြီးရေချမ်းမှုတွေနဲ့ကြုံတွေ့နေရတာလို့ဆိုပါရစေ။ရေကြီးမှုကြောင့်လူအသေးအပြောက်အထိကိမရှိပေမဲ့မြေပြိုမှုတွေနဲ့လမ်းပျက်စီးမှုတွေရှိနေတတ်တယ်လို့လည်းမြို့ကနေကပြောပါရစေ။မူဆယ်မြို့မှာမကြသေးခင်သတင်းပတ်တွေအတွင်းမိုးများရေကြီးမှုတွေမကြခဏကြုံတွေ့နေရတယ်လို့လည်းမြို့ကန်ကပြောပါရစေ။
မူဆယ်ကတော့မိုးများတယ်ဗျ။မိုးများတော့ကျွန်တော်တို့ရှစ်လပိုင်းရင်းနှစ်ဆယ်လောက်ကနေစတော့ဒီအတွင်းဆိုတော့တလမီးပါတော့ရှိတယ်။ရေတက်လိုက်ကြလိုက်တက်လိုက်ကြလိုက်ပါပဲ။အဲ့ဒီရေတက်တဲ့အတွက်ပြောင်းရွှေ့ရမျိုးတော့မရှိဘူး။ဒါပေမဲ့ခဏတစ်ပြုတ်တော့ရေကြီးဝင်တော့ပစ္စည်းတွေရွှေ့ကြတူကြအဲ့လိုပဲအဲ့လိုပါပဲဗျ
။မင်္ဂလာပင်နယ်အော်မှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝန်ကြောင့်စက်တင်ဘာလ23ရက်ကနေ18ရက်နေ့အတွင်းမြမပြည်အနှံ့မိုးရွာသွန်းနိုင်တဲ့အကြောင်းမိုးလေဝသဌာနကသတိပေးထားပါတယ်။မိုးများတဲ့အချိန်ကြောင့်မြေနှိမ့်ဒေသတွေမှာရေကြီးရေချမ်းမှုတွေဖြစ်ပေါ်ပြီးတောင်ပေါ်ဒေသတွေမှာမြေပြိုတာမျိုးဖြစ်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ